ထိုင်းနိုင်ငံစုံကလာပြည်နယ်ဟိုင်ရန်မြို့နယ်ကဘန်ဖလူးနဲ့ထုံးလုံးနယ်စပ်မှာထိုင်းနိုင်ငံသားတအူတပ်ဖြတ်ခံရပြီးအလောင်းကိုဖြောက်ဖြတ်ခံထားရတဲ့ဖြစ်စဉ်ကြောင့်ထိုင်းနိုင်ငံပိုင်းတွေကတနင်္လာရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာအခုဆိုရင်အထောက်ထားမဲ့မြန်မာ300နီးပါးဖမ်းဆီးခံရကြောင်းရှေ့တန်းလို့တမအခွင့်အရေးကိုရရဲ့ဟိုင်ရန်မြို့တာဝန်ကဥပဒေကအခုလိုပ နေပြီးတော့ထိုင်ထားတဲ့အလုပ်သမားတွေကိုမဲနဲ့ဖတ်ပြီးတော့ထားတယ်။ဟုတ်ဘူးသူတို့ကတော့နေတိုင်းတိုင်းရှာပြီးတော့ဖတ်တာပေါ့နော်။ဒီလူတင်မှုဖြစ်ပြီးတဲ့နောက်ပိုင်းကနေပြီးတော့အဲ့ဒါကအမိအရာသူတို့ကလည်းပြီးတော့အိုးဖြစ်ပြီးတဲ့ရှာဖို့ဆန်းနေတယ်။ဆန်းလို့လေးတိုင်းလုံးလုံးကိုရရှိတယ်။အခုဆိုရင်200ကျော်300နေပဲရှိတယ်မဟုတ်ကဲ
။ဟုတ်ကဲ့ဟုတ်ကဲ့။
အခုပြောလို့ဆိုလို့ရှိရင်တရားမောင်ကတိုးထဲမှာတွေ့တဲ့အလို့သမားဟိုတည်းကိုလိုက်ဆန်းတယ်။အနည်းငယ်တော့ဘဝရံမှာနေပြီးတော့ဒီအခန်းထဲမှာရှိတဲ့ဒီတမ်းမရှိတဲ့အလို့သမားတွေကိုလေသူတို့ကဖမ်းနေမှာဟုတ်ကဲ့။အလူတမ်းဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအထက်ကအရာရှိတွေရဲ့ဒေသခံအရာရှိတွေရဲ့ဒီဖျက်ပေးမှုအရာကိုသူတို့ကနေပြီးတော့အဲ့လိုပဲဒီတရားမောင်ကအလို့သမားဟိုတည်းကိုအားလုံးကိုသူတို့ကလိုက်ပြီးတော့ရှုံပြီးတော့ဖမ်းနေမှာ။
ထိုင်းနိုင်ငံသားတည်ဆုံးခဲ့တဲ့မေလ31ရက်နေ့နောက်ပိုင်းဆိုက်ရိုင်မြို့နယ်ကမြန်မာတွေကိုဇက်တိုက်ဖမ်းဆီးနေတာဟာ3ရက်ရှိပြီလို့လည်းဥပဒေကပြောပါတယ်
။အဲဒါကိုဒီနေနေတဝိုက်မှာနေပြီးတော့ guide တွေရှာရဲနောက်ပြီးတော့တိုးထဲမှာအကုန်လုံးကိုနေပြီးတော့ဒီသူတို့ရေးအရာရှိတွေဒီအများကြီးနဲ့နေပြီးတော့ light line ရှာဖို့ဖမ်းဆီးတယ်နောက်ပြီးတော့အနည်းငယ်တဝိုက်ကျန်ကျွန်တော်တို့မြန်မာအလို့သမားတွေသွားပြီးတော့နေကြတဲ့အခန်းတွေမှာ light line ရှာဖို့ပြီးတော့တရားမောင်ကအလို့သမားဟုတ်တယ်များဟုတ်သူတို့ကအလိုက်လိုက်ဆက်စီတဲ့အခုစီပေါင်းရရှိပြီမဟုတ်ကဲ့
အခုဆိုရင်ထုံးလုံးရဲစခန်းမှာနေရာထိုင်ခင်းမလုံလောက်တာကြောင့်တလပတ်မိုးကနဲ့မန်းတက်ထိုးပြီးဖက်စီထားတဲ့လူတွေကိုထားထားရတယ်လို့အစားအသောက်နဲ့အဝတ်အစားတွေမလုံလောက်တာကြောင့်အခက်အခဲဖြစ်နေကြတဲ့မြန်မာတွေကိုကူညီကြဖို့ကိုလည်းကူညီပေးနိုင်သူတွေကိုစော်ဩနေရတယ်လို့လည်းဥပကြီးကပြောပါတယ
်ဟုတ်ကဲ့အဲ့လိုအစားအသောက်တွေရတယ်သူတို့အတွက်ထုံးလုံးမဆိုတာမဖြစ်နိုင်ဘူးလို့ဒီတော့ပါစီရတဲ့ဒီနေရာတော့အဝတ်အစားတွေရတယ်မပါတော့ဘူးတိုးထဲမှာဆိုတော့သူကနေစားကလေးကလာခဲ့တာကသူတို့ကအဝတ်တစ်ခုတစ်ခုနဲ့လာခဲ့ကြတဲ့အနေအထားတွေမှာအဲ့ဒ
ါထိုင်းမလေးနယ်စပ်ဆုံကလာပီနယ်ဟိုက်ရိုင်မြို့ဗန့်ရိုင်ဗန်ဖလူထုံးလုံစားတဲ့နေရာဒေသတဝိုက်ကတောအုပ်ထဲမှာကျိုးတုပ်ပြီးဗဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြုပ်နှံထားတာကိုတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပေါင်းအောင်နေတဲ့မြန်မာရှေ့တောင်လူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံရတဲ့လက္ခဏာတွေ့ရတယ်ဆိုပြီးထိုင်းရနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟိုက်ရိုင်မြို့နယ်ဘန်ဖလူကျေးရွာကနေအိမ်တွေမှာလူပုံကူးသူတွေကကားနဲ့လာခေါ်မှာကိုစောင့်နေကြတဲ့မြန်မာလူသမားတွေတန်းရီကျေးရွာတွေထဲမှာနေထိုင်နေကြတဲ့အထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတာဟာအခုဆိုရင်လူဦးရေ300နီးပါးရှိသွားပြီဖြစ်ပါတယ်ရှင်